တရားဝင်ထောက်ထားမရှိတဲ့ပြည်ပလုံသားတွေအားလုံးအလုတ်လုတ်ခွင့်ပါမယ်လျှောက်ထားကြဖို့မလေးရှားအစိုးရကတိုက်တွန်းလိုက်ပါတယ်ဒီပါမစ်ကိုဒီဇင်ဘာ31ရက်အထိပဲနောက်ဆုံးထားလက်ခံမှာဖြစ်ပြီးတော့နောက်ထပ်တက်တန်းထပ်ပြီးတော့တိုးပွဲမှာမဟုတ်ဘူးလို့မလေးရှားလူဝင်မှုကြီးကြပ်ရေးအကြီးအကဲကဒီရဲ့ပိုင်းထဲမှာပဲတတိပေးထားပါတယ်မလေးရှားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းတက်တန်းကုန်ပါမ ွဲနေတဲ့မလေးရှားအစိုးရဟာ Vaccinated Travel Lane VTL ဆိုတဲ့ခီးသွားကန့်သတ်ချက်ဖြေလျှော့တဲ့အစီအစဉ်ကိုစတင်ဖို့အဆင်သင့်ဖြစ်နေကြောင်းနိုဝင်ဘာလ22ရက်နေ့မှာကြေညာထားပါတယ်။ဒီကြေညာချက်နဲ့အတူယာယီအလုပ်လုပ်ခွင့်ပါမစ်တက်တန်းလွန်သွားတဲ့တရားဝင်အထောက်အထားမရှိတဲ့နိုင်ငံသားတွေအနေနဲ့ဒီဇင်ဘာလ31ရက်နောက်ဆုံးထားပြီးရှောက်ထားကြဖို့မလေးရှားအစိုးရကထပ်ပြီးတိုက်တွန်းလိုက်တာပါ။ဒီရက်ပိုင်းထဲမှာလည်းတရားမဝင်နေထိုင်အလုပ်လုပ်နေသူတွေရှိတယ်လို့ယူဆရတဲ့စက်ရုံတွေကိုမလေးရှားရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေတာတွေရှိနေကြောင်းမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာရှိတဲ့နှလုံးလားပရာဟိတအဖွဲ့ရဲ့တာဝန်ခံကိုသက်ကပြောပါတယ
်။ဆွမ်းနာပိုင်းစီကိုပြင်းလဲလို့ပြန်။မပြင်းဘူးဆိုရင်ပါမင်းလို့တတိယဘာလို့လဲကောင်း။၄၀နဲ့ပါမင်းလို့ဟိုလိုဒီပေးထားတာ။ဆွမ်းနာပိုင်းမှာမလို့တဲ့လူဟိုအော်ဗရာချီတွေတတိယတန်းလို့ဆားမယ်လို့သူစွန့်ကြထားပြီးတာ။သူပြင်းနေလို့လည်းတာစီပြင်းနေကြတာပဲ။နောက်ဒီအချိန်မှာဟိုလက်ရှိခွင့်ချက်ကိုကြပါတော့စိတ်လုံးနေစိုင်းနေအော်ဗရာချီတော့ဝင်နေကြတယ်။ဟိုလက်ရှိခါနေပါမယ်။
မလေးရှားအစိုးရဟာကိုဗစ်ကပ်ရောဂါကြောင့်နှစ်နှစ်လောက်တုံဆိုင်နေတဲ့သူ့ရဲ့စီးပွားရေးကိုပြန်နိုးထအောင်လုပ်ဖို့အရှိန်ယူနေပါတယ်။ကိုဗစ်ကြောင့်လုံသားရှားပါတဲ့ပြဿနာကိုကြုံနေရပေမဲ့လည်းတရားဝင်လုံသားတွေကိုပဲမလေးရှားအစိုးရကလက်ခံထားခြင်းပြီးဒီနှစ်ကုန်ရှင်းနှစ်ဆန်းမှာလည်းထူးခြားမှုတွေရှိလာနိုင်တယ်လို့ကိုသက်ကပြောပါတယ်။
ဆိုတော့ဒီလာပိုင်းထဲမှာတော့ထူးခြားမှုတွေဖြစ်နေတယ်။ဟိုရေတိုးခြင်းနဲ့တိုးမယ်မတိုးရင်လည်းသူတို့ဖိတ်ခြင်းနဲ့နေမှာပေါ့နော်။တော့ပြန်တဲ့လူတွေဒီထဲမှာစက်မှန်ပိုင်းတွေကိတ်တုံးတော့ပေးထားတယ်။အခုမှမိကမ္ဘာတော့ပြည်သူတွေရောပါပင်းလုံးတွေပြေဖို့ကိုတွေ့နေရတယ်မြေတော်များပါပဲ
ဇွန်လတလထဲမှာတင်မလေးရှားနိုင်ငံတကာလေဆိပ်ကတဆင့်နေရက်ကိုပြန်ပို့ခံရသူအထောက်ထားမဲ့နိုင်ငံသား8000ကျော်လောက်ရှိတယ်လို့မလေးရှားသတင်းဌာနတချို့ကရေးပါတယ်အလို့ကိုင်းအတီးကြမရှိသေးတဲ့မြန်မာနိုင်ငံသားတချို့ကတော့ပါမစ်ထပ်မလျှောက်ဖဲနေရက်ပြန်ခဲ့ကြပါတယ်အခုလက်ရှိမလေးရှားမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုပဲယာယီအလုပ်လုပ်ခွင့်ပါမစ်မရှိတဲ့သူအများအပြားရှိနေပါတယ်။ဒါကြောင့်မလေးရှားအစိုးရကဒီဇင်ဘာလ31ရက်နောက်ပိုင်းမှာထပ်ပြီးတက်တန်းတိုးပေးနိုင်တယ်လို့မလေးရှားနိုင်ငံပီနန်မြို့မှာရှိတဲ့ဒါနာကုတလပရာဟိတအဖွဲ့ကကိုနိုင်လင်းကပြောပါတယ်
အထူးအချောင်းချောင်းပေါ့နော်ဒီမှတ်ပုံတွေမရှိတဲ့လူတွေကကြတော့တန်ရုံမှာပတ်ပို့စာအထုတ်လို့ရဘူးအဲ့ဒါလည်းအခက်အခဲများရှိတယ်သူတို့ကကြရမယ်မှတ်ပုံတွေမှာဒီမှာရှိတယ်မှတ်ပုံတွေအဖြစ်ချောက်သမားတွေကကြတော့မှတ်ပုံတွေမူရင်းလို့ရဗျာမူရင်းကမှာဒီမှာကျန်ခဲ့ရတယ်အချောင်းချောင်းပေါ့ဗျာဒီလိုမျိုးခက်ခဲတယ်ရှိတယ
်မလေးရှားနိုင်ငံဟာ2020ခုနှစ်နိုဝင်ဘာလကနေ2021ခုနှစ်ဩဂုတ်လအထိ10လအတွင်းမှာအထောက်အထားမရှိဘဲနေထိုင်သူ9000ကျော်ကိုသူတို့ရဲ့မူရင်းနိုင်ငံတွေစီပြန်ပို့ပေးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနရဲ့အကြီးအကဲကမကြာသေးခင်ကပြောခဲ့တာပါ။ဒီပါလုံသားလက်ခံရေးမလေးရှားအစိုးရကအစီအစဉ်အစ်တွေချမှတ်တာမှာတတ်မှတ်ချက်တချို့ကိုဖြေလျှော့ပေးတာတွေလည်းဒီရက်ပိုင်းမှာလုပ်နေပါတယ်။တခုကတော့ပြည်ပလုံသားတွေရဲ့အလုပ်လုပ်ခွင့်အသက်ကိုအသက်18နှစ်ကနေ45နှစ်အထိပဲအရင်ကတတ်မှတ်ထားပေမဲ့အခုကတော့49နှစ်အထိတိုးပေးလိုက်ပါတယ်ခင်ဗျာ။